2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုကိုစုံစမ်းနေတဲ့လွှတ်တော်အမတ်တွေရဲ့မနစ်အင်္ဂါနေ့ကမေးမြန်းမှုတွေကိုအင်ဂျီရိုရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲဟောင်းစတီဗန်နန်ကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်။ရုရှားရေးစုံစမ်းစစ်ဆေးနေတဲ့အဖွဲ့တွေတဲ့ကတစ်ခုဖြစ်တဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာမစ္စတာဗန်နန်နိုင်ရည်ပေါင်းများစွာကြာမြင့်ခဲ့ပါတယ်။မစ္စတာဗန်နန်ဘက်ကညှင်းဆုံမှုအပေါ်ကော်မတီကစင့်ခေါ်စာထုတ်ပြီးတော့တုံ့ပြန်ခဲ့ပါတယ်။ကော်မတီရဲ့ထိတ်တန့်ဒီမိုကရက်လွှတ်တော်အမတ်အဒမ်စရစ်ကတော့အင်ပီရိုတာဝန်ရှိသူတွေကမစ္စတာဗန်နန်ကိုမေးခွန်းနေမဖြစ်ဖို့ညွှန်ကြားထားတာလို့ပြောဆိုပါတယ်။ဘယ်သူကမှသူ့ကိုတိုက်တွန်းထားတာမရှိဘူးလို့အင်ပီရိုပြောခွင့်ရဆာရာဟက်ကဗီဆန်ဒါစ်ကသတင်းတောက်တွေကိုပြောပါတယ်။သမ္မတထရန့်အစိုးရအနေနဲ့လက်ရှိစုံစမ်းစစ်ဆေးမှုတွေမှာအပြည့်အဝပူးပေါင်းဆောင်ရွက်နေပြီးလွှတ်တော်အနေနဲ့လျှို့ဝှက်အချက်လက်တွေကိုမရယူခင်မှာအင်ပီရိုနဲ့တိုက်မင်းရမယ်လို့အင်ပီရိုပြောခွင့်ရကပြောဆိုပါတယ်။မစ္စတာဗန်နန်ကတော့လွှတ်တော်ကော်မတီရှေ့မှောက်ထပ်ရောက်လာအောင်မယ်လို့မျှော်လင့်နေကြောင်းလွှတ်တော်မှရှက်ကပြောပါတယ်။တစ်ချိန်တည်းမှာပဲသမ္မတထရန့်ရဲ့စီယုံရဲ့အဖွဲ့နဲ့ရုရှားချအဆက်အသွယ်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ခုံအဖွဲ့ရှေ့မှောက်လာရောက်ထွက်ဆိုဖို့မစ္စတာဗန်နန်ကိုအထူးစုံစမ်းရင်မှုရောဘတ်မူလာကပြီးခဲ့တဲ့သတင်းပတ်ကဆင့်ခေါ်ခဲ့တယ်ဆိုပြီးလဲ New York Times ကဖော်ပြထားပါတယ်ရှင်